မြန်မာအစိုးရလုပ်နေတဲ့အပြောင်းအလဲတွေနဲ့အခက်အခဲတွေကိုသိရအောင်လန်ဒန်မြို့သူမြို့သားတွေကိုယ်တိုင်ကကြည့်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။လန်ဒန်မြို့တော်ကပေးရတဲ့ဂုံတူးဆောင်စုတွေထဲမှာအမြင့်ဆုံးဖြစ်တဲ့ Freedom of the City စုကိုတောင်ဆန်းစုကြည်လက်ခံရယူစဉ်မှာအခုလိုဖိတ်ခေါ်ခဲ့တာလည်းဖြစ်ပါတယ်။အပြည့်စုံကိုမက်ဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင်။မြန်မာနိုင်ငံမှာလွတ်လပ်ခွင့်နဲ့ဒီမိုကရေစီအပြောင်းအလဲတွေကိုအကြမ်းမဖက်တဲ့နည်းနဲ့ရရှိပြောင်းလဲအောင်ကြိုးစားခဲ့သူတစ်ယောက်ဖြစ်တာကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုလန်ဒန်မြို့တော်က Honorary Freedom ဂုံတူးဆောင်ဆုကိုပေးအပ်ခဲ့ပါတယ်။လန်ဒန်မြို့တော်အကြီးအကဲတွေကရွေးချယ်ပေးအပ်တဲ့ဆုတွေထဲမှာအမြင့်ဆုံးဖြစ်တဲ့ Honorary Freedom of the City of London ဘွဲ့ပေးဘွဲ့ကိုလန်ဒန်မြို့ကအထင်ကြီး Guildhall အဆောက်အဦထဲမှာအခမ်းအနားနဲ့တင်းလာနေကကျင်းပခဲ့ပါတယ်။ဒီဂုံပြုတ်ဘွဲ့ပေးဘွဲ့ကိုတက်ရောက်ခွင့်ရသူတယောက်ဖြစ်တဲ့လန်ဒန်မြို့မှာနေသူမတ်တူးမာကဒေါ်ဆန်းစုကြည်ဂုံပြုတ်ခံရတာဟာမြန်မာလူမျိုးအလုံးမြန်မာတနိုင်ငံလုံးအတွက်ဂုဏ်ယူစရာဖြစ်တယ်လို့ခုလိုပြောပါတယ်
။ဒီဘွဲ့ကဒီလန်ဒန်မြို့ဂုံပြုတ်ဆောင်အနေနဲ့ဖြစ်ရတဲ့မှာအမျိုးဆုံးဘွဲ့ဖြစ်ပါတယ်။အဲ့ဒါကြောင့်မလို့တကယ်ဆိုလို့ရှိရင်မြန်မာလူမျိုးတယောက်အနေနဲ့မလို့အရန်ဂုဏ်ယူစရာကောင်းပါတယ်။ဒီဘွဲ့မျိုးကဒါအဖရိကနိုင်ငံမှာဒီလိုလင်းလင်းကောင်းလူတွေတိုက်ပွဲဝင်နေတဲ့နာဆန်မန်ဒလာရောတက်ကူတူအဲ့လိုလူမျိုးတွေပြည်ရဲ့ဆွဲနဲ့ဖြစ်တယ်လန်ဒန်မြို့ရဲ့အမျိုးဆုံးကွန်ပျူတာဘွဲ့လေးဖြစ်တဲ့အကြောင်းကိုတကယ်တော့မြန်မာလူမျိုးတရားအနေနဲ့သာမကောက်ဘူးလေဒီမှာတန်းကြီးခုလုံးနေအင်တာနက်ကွန်ပျူတာတိုက်တဲ့ဘွဲ့တစ်ခုဖြစ်ပါတယ်အထူးကြောင့်ပြောမယ်ဆိုလို့ရှိရင်တော့ဘွဲ့ရတော့အဓိကတော့မြန်မာလူမျိုးတွေအများစုတက်တဲ့ဘွဲ့မဟုတ်ဘူးပေါ့နော်ဒါကြောင့်လန်ဒန်ကတိကနေပြီးတော့အဓိကဖိတ်ထားတဲ့နိုင်ငံတကာရေးဝန်ကြီးဌာနကဘာလို့ဒီစပါးကြီးတစ်ဆက်တည်းအဖွဲ့ကြီးအဲ့လိုမျိုးရနေပြီးတော့နောက်ပြီးတော့ Commonwealth ကလူတွေအဲ့လိုအများကြီးတက်တယ်မြန်မာကတော့လူလဲစုပါပဲအမတိတလဆို35ယောက်အဲသူဖိတ်တယ်လို့ပြောပါတယ်
ဂုံပြုတ်ဘွဲ့လက်ခံယူခဲ့တဲ့တောင်ဆန်းစုကြည်ကကျေးဇူးတင်စကားပြောခဲ့တာမှာလန်ဒန်မြို့ရဲ့တိုးတက်ပြောင်းလဲမှုကိုချီးကျူးခဲ့တယ်လို့မြန်မာနိုင်ငံကအပြောင်းလဲတွေကိုသိရှိနိုင်ဖို့လန်ဒန်မြို့သူမြို့သားတွေကိုမြန်မာနိုင်ငံကိုလာလည်ဖို့ဖိတ်ခေါ်ခဲ့ပါတယ်။တနည်းကြော်တာတက်တန်းရှိနေတဲ့ NLD အစိုးရစ조사လုပ်နေတဲ့အပြောင်းလဲတွေနဲ့ရှင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကိုယ်တိုင်သိရအောင်လို့လာကြည့်ကြဖို့အတွက်ဖိတ်ခေါ်ခဲ့တယ်လို့မတူးမာကပြောပြပါတယ
်။အဓိကပေါ့လေအမသဘောကျတာကတော့လက်ရှိမှာသူကအစိုးရဖြစ်လာပြီလို့ပြောနေတယ်။တကယ်တမ်းကျတော့ဒီအာဏာနဲ့လုပ်ပိုင်ခွင့်အားလုံးကသူတို့အနေနဲ့အကုန်လုံးအပြေအဝမရရှိသေးရတယ်။နောက်တစ်ခုကလက်ရှိလုံးပိုင်ခွင့်ရထားတဲ့ခြေအနေပြီးတော့လုံးတဲ့ညလုံးနေတဲ့ဟာမှာလုံးဖြစ်ရပြီးအများကြီးရှိနေတယ်ကြောင့်ဒါကovernight ပေါ့နော်တ냐ရနေလုံးလုံးမရဖြစ်တဲ့ကြောင့်လုံးတင်လုံးကြချောင်းလေးပြန်ကြောင်းလေးထိုက်တာကိုတက်ဆုံးမရအချိန်ကသူတို့အစိုးရလက်ရှိအချိန်ကတော့လုံးထားပြီးပြီဆိုတော့အကြောင်းနဲ့နောက်ပြီးဒီမှာရှိရလူတွေအကုန်လုံးကိုလည်းဒီမှာရှိဖို့သူကဖိတ်ခေါ်ပါတယ်ဗောလေအဲ့လိုသာရှိတဲ့အခါမှာဆိုလို့ရှိရင်လက်ရှိဒီမှာဒီထဲမှာဒီလိုမျိုးအကြောင်းလေးနဲ့ပြင်ကြောင်းလေးတွေလုံးဖို့အတွက်ကိုဘယ်လောက်ကြိုးစားပြီးတော့လုပ်ရလဲဘယ်လောက်ခက်ခဲရှိရဆိုတော့ကိုယ်တိုင်သာရှိတဲ့အခါမှာပိုသိပြိမ့်မယ်လို့လည်းပြောရစမ်းနော်သောကူပါကြတော့လက်ရှိလောကထဲမှာဒီမိုကရေစီရသွားပြီဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီလို့ပြောပြမယ်ဟိုတကယ်တော့ 100% ဒီမိုကရေစီနိုင်ငံအဖြစ်တစ်ခုကိုလည်းမဖြစ်သေးပါဘူးဆိုတဲ့အကြောင်းကိုလည်းထည့်ဆွပါပ
ါမေလ၈ရက်နေ့တင်းလာနေကတောင်ဆန်းစုကြည်ကို Honorary Freedom ဂုံတူးဆောင်ဘွဲ့ပေးတဲ့အခမ်းအနားကျင်းပတဲ့ Guildhall အဆောက်အဦရှိမှာဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်မြန်မာနိုင်ငံမှာတိုက်ပွဲတွေကြောင့်လွတ်လပ်မှုကိုမခံစားရသေးဘူးဆိုတော့ကချင်တိုင်းရင်းသားတချို့နဲ့အခွင့်အရေးတောင်းဆိုနေတဲ့ရိုဟင်ဂျာတွေကအော်ဟစ်ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။အလားတူဒီဆန္ဒပြပွဲကိုကန့်ကွက်ပြီးတော့ဒေါ်ဆန်းစုကြည်ရဲ့ရက်တီဆောင်ရွက်မှုကိုထောက်ခံသူတွေကလည်းထောက်ခံမှုကိုလာရောက်ပြသခဲ့ကြပါတယ်။ဒီနေ့လာနေကပဲဒေါ်ဆန်းစုကြည်ဟာဗြိတိန်ကာကွယ်ရေးဝန်ကြီးဆာမိုက်ကယ်ဖယ်လန်နဲ့လည်းကာကွယ်ရေးဝန်ကြီးရုံးမှတွားရောက်တွေ့ဆုံခဲ့ပါတယ်။ဒါအပြင်ဗြိတိန်နိုင်ငံသားရေးနဲ့ဒနသဟာရရေးရာဝန်ကြီးဌာနအာရှပစိဖစ်ရေးရာဒုတိယဝန်ကြီးအလော့ရှာမားနဲ့လည်းတနင်္လာနေ့ညနေပိုင်းကဒေါ်ဆန်းစုကြည်ကသူတဲခိုနေတဲ့လန်ဒန်ကဒေါ်ချက်စတာဟိုတယ်မှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာမြန်မာနိုင်ငံကအမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ငင်းငယ်ရေးအတွက်ဆောင်ရွက်နေမှုတွေ၊ရခိုင်ပြည်နယ်အရေးကိစ္စနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေကိုစွမ်းဆောင်ရည်မြင့်တင်မှုတင်နန်းတွေပေးရေးကိစ္စတွေဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။တင်ရနေတယ်မှာပဲဗြိတိန်နိုင်ငံရဲ့အပြည်ကြီးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးဝန်ကြီး Rice Stewart နဲ့လည်း Dorchester Hotel မှာပဲဆက်လက်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုမှာတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဗြိတိန်အစိုးရကပံ့ပိုးကူညီပေးနေတဲ့ကိစ္စတွေအပြင်နှစ်နိုင်ငံကြားမှာပညာရေး၊ကျန်းမာရေး၊စစ်ဆေးစွမ်းအင်ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံသားရေးဌာနကထုတ်ပြန်ပါတယ်။ဒီကနေ့မေလ9ရက်မနက်ပိုင်းမှာတော့ဒေါက်ဆန်းစုကြည်ဟာဗြိတိန်ရောက်မြန်မာလူမျိုးတွေနဲ့တွေ့ဆုံဖို့ရှိပါတယ်။စုစုပေါင်းအယောက်300တွေးဆောင်ခွင့်ရမှာဖြစ်တယ်လို့မတ်တူးမာကပြောပြပါရယ်
ဆိုတော့ပတ်သက်ပြီးအစီအစဉ်တိတ်တိတ်ကိုတော့မှအသေးစားမသိပါဘူးမိခွန်းနဲ့မိခွန်းရမရပြောရမယ်။ဒါပေမဲ့ဟိုနေရာအခက်အခဲတွေကြောင့်တော့လူ300လို့တော့တတ်မှတ်ရအောင်ပါလို့ကုကလို့တယ်တော့အထိတ်ခံထားတဲ့လူတွေအားလုံးတရားခွင့်ရရှိသူတွေအားလုံးကတော့မနေ့ကကုနိုင်ခွဲနဲ့ကုနိုင်လူစားကနောက်ဆုံးထားပြီးတော့နေရာယူပေးရမှာဖြစ်ပါတယ
်။မေလ၄ရက်နေ့တွေကဗြိတိန်နိုင်ငံကိုတောင်ဆန်းစုကြည်ရောက်ရှိနေတာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဂျွန်လကျင်းပမဲ့ရွေးကောက်ပွဲပြင်ဆင်နေချိန်ဖြစ်တာမို့အလုံများနေတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့တော့အခုခင်းစဉ်အတွင်းဖိတ်ဆုံဖို့မရှိဘူးလို့သိရပါတယ်။ဗြိတိန်မြင်မာကြီးဒုတိယမြောက်အလီဇဘက်အင်ရှေ့ဇန်ဝေလာမင်းသားချောလ်စ်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်တို့နဲ့တော့ပြီးခဲ့တဲ့သတင်းပတ်ထဲမှာတီးခြားစီဒေါ်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။ဒေါ်ဆန်းစုကြည်ဟာဘယ်လ်ဂျီယမ်၊အီတလီ၊ဗာတီကန်နဲ့ဗြိတိန်နိုင်ငံတွေစီကိုခီးထွက်နေတာဖြစ်ပါတယ်ရှင်။